ကျောင်းနိုင်ငံလည်းပဲဝူဟန်မြို့မှာပြန့်နှံ့ဖြစ်ပေါ်နေတဲ့ဗိုင်းရပ်စ်ပိုးအသစ်တစ်မျိုးအမေရိကန်ပြည်ထောင်စုမှာပထမဆုံးကူးစက်ခံရတဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကအင်္ဂါနေ့မှာပြောပါတယ်။အသက်ရှူလမ်းကြောင်းဆိုင်ရာဗိုင်းရပ်စ်ပိုးပြန့်နှံ့ဖြစ်ပေါ်နေတဲ့ဒေသကနေပြီးခဲ့တဲ့သတင်းဘက်ကပြန်လာတဲ့ဝါရှင်တန်ပြည်နယ်ဒေသခံတူဟာဆီယက်တောမြို့နားမှာစစ်ရုံတင်ထားရတယ်လို့ပြောတဲ့အကြောင်း AP သတင်းတပုတ်မှာဖော်ပြထားပါတယ်။ဆိုဟိုမစ်ခရိုင်မှာနေထိုင်သူလို့ပဲပြောထားတဲ့အသက်30ကျော်အရွယ်မျိုးသားဟာအချိန်နေကောင်းပြီးဈေးဘက်ဝတ်တန်းတွေဒါမှမဟုတ်အများပြည်သူတွေအန်ဒရယ်ရှိတယ်လို့မသတ်မှတ်တဲ့အကြောင်းကျမကြီးတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်လူထုအတွက်ဗိုင်းရပ်စ်ပိုးကြောင့်အန်ဒရယ်ဖြစ်လာနိုင်ခြင်းဟာသိပ်ကိုနည်းပါတယ်လို့ကျမကြီးတာဝန်ရှိသူတွေကအလေးနဲ့ပြောထားပါတယ်။တရုတ်ပြည်မှာဒီဗိုင်းရပ်စ်ပိုးကူးစက်ခံထားရသူပေါင်း300လောက်ရှိနေပြီးသေဆုံးသူ6ဦးရှိသွားပါပြီ။ဗိုင်းရပ်စ်ပိုးကူးစက်ခံရသူဟာချောင်းဆိုးတာ၊အဖျားတက်တာ၊အသက်ရှူရခက်ခဲတာနဲ့နမိုးနီးယားအဆုတ်အုံရောဂါတွေခံစားရနိုင်ပါတယ်။ဒီလိုနိုင်ငံကြီးမှာပါယောဂါပိုးကူးစက်မှုတွေအဖြစ်ထိုင်း၊ဂျပန်၊တောင်ကိုရီးယားနဲ့ထိုင်ဝမ်တို့ကပြောထားပြီးအခုအမေရိကန်မှာပါလာတာပါ။ကမ္ဘာတော်ကလေဆိပ်တွေမှာဒီရုပ်နိုင်ငံကဝင်လာတဲ့ခီးတွေကိုဗိုင်းရပ်စ်ပိုးကူးစက်ခံထားရတဲ့လက္ခဏာတွေရှိမရှိစမ်းသပ်စစ်ဆေးရတွေကိုလည်းတိုးမြှင့်လုပ်ဆောင်နေကြပါတယ်။